ရန်ကုန်တိုင်းလဲခူးမြို့နယ်မြေအီက900ကျော်ပေါ်ကအမေရိကန်ဒေါ်လာတန်1000ကုန်ကြမဲ့ကိုရီးယားမြန်မာစစ်မှုမျိုးတော်စီမံကိန်းကိုစတင်လိုက်တဲ့အကြောင်းတောင်ကိုရီးယားသမ္မတရဲ့ဒီကနေ့ရန်ကုန်ခရီးစဉ်အတွင်းမှာကြေညာလိုက်ပါတယ်။မြန်မာဒုသမ္မတဦးမြင့်စွေနဲ့ကိုရီးယားသမ္မတမွန်ဂျေအင်းတို့ပူးပေါင်းတက်ရောက်တဲ့ဒီကနေ့ရန်ကုန်မြို့ကလော်တယ်ဟိုတယ်မှာကျင်းပတဲ့ပွဲမှာဒီစီမံကိန်းစတင်တဲ့အကြောင်းကိုကြေညာတာပါ။ဒီအခမ်းအနားကိုနှစ်နိုင်ငံလုံခြုံရေးတွေလည်းတက်ရောက်ပြီးတော့တိကျပူးပေါင်းဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းဆွေးနွေးကြပါတယ်။ဒီသတင်းတော့ကိုစောထက်ကစုံစမ်းနေမြန်ပြည်သတင်းပေးပို့ထားပါရဲ့ရှင်
။ဒီကနေ့လော်တီဟိုတယ်မှာကျမရဲ့အခမ်းအနားနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကဖျော်ရည်ကိုခုလိုရှင်းပြပါတယ်
။ကျွန်တော်တို့ပင် project ကိုစပြီးတော့အကောင့်ပြဖို့စပြင်တာပေါ့။ဒါနဲ့စတာပေါ့။နိုင်ငံအစိုးရနဲ့ပေါင်းပြီးကြတာပေါ့နော်။ကျွန်တော်တို့ကဆောင်ရည်ဝန်ကြီးဌာနနဲ့ဥပဒေကိုအလေးပေါ့အကူရပါတာ။ and housing ကစွန့်ဆက်ပွဲကြီးကိုပေါင်းပြီးကြတာပေါ့။ဒါကလေး long term ပေါ့နော်။
ပြည်ကလုံငန်းရှင်နေတဲ့ကိုရီးယားဘက်ကလုံငန်းရှင်တွေတိကျတွေ့ဆုံပြီးလုံငန်းပူးပေါင်းဆောင်ရွက်လို့ရမယ့်ကိစ္စတွေကိုဒီကနေ့ဆွေးနွေးခဲ့ကြောင်းမြန်မာနိုင်ငံကုန်သွယ်များနဲ့စက်မှုလုံငန်းရှင်များအသင်း UMFCCI ဒုတိယဥက္ကဋ္ဌဒေါက်တာမောင်မောင်လေးကပြောပါတယ်
သူတို့လာကြတဲ့ဟာကတော့လူဦးရေ100လောက်ရှိတာကုန်တယ်တွေက120လောက်ရှိတယ်ပြောတယ်တော့100လောက်ရှိတယ်တဲ့ဆိုတော့မြန်မာကတော့ဘယ်လောက်ရှိလဲတော့ကျွန်တော်လည်းမသိဘူးနေပြည်တော်ကတော့တွေ့ပြီးတော့
ရန်ကုန်တိုင်းဒလမြို့နယ်မြို့ပြစီမံကိန်းအတွက်မြန်မာကိုရီးယား MOU လက်မှတ်ရေးထိုးဖို့အစီအစဉ်လဲဒီနေ့လုပ်ခဲ့ပါတယ်ကိုရီးယားကုမ္ပဏီတွေမြန်မာနိုင်ငံအတွင်းအဆင်ပြေပြေဝင်ရောက်လာဖို့2023ခုနှစ်မှာစနိုင်ကပထမဆုံးဆွေးနွေးခဲ့ပြီး2025စက်တင်ဘာမှာဒီစီမံကိန်းကိုနားလည်မှုစာချုပ်လောက် MOU ရေးထိုးခဲ့ပါတယ်လုံငန်းသဘောတူစာချုပ် MOU ကိုတော့2019မေလမှာရေးထိုးခဲ့ရလို့ Business Korea သတင်းစာကရေးသားခဲ့ပါတယ်။ညနေပိုင်းမှာတော့သမ္မတမွန်ဂျေအင်းဦးဆောင်တဲ့ကိုရီးယားကိုယ်စားလှယ်ဖွဲ့ဟာဗန်ဟန်မြို့နယ်အတွင်းမှာရှိတဲ့အာဇာနည်ဘိမ်းမှန်ကိုတွားရောက်ကာဝါပြုခဲ့ပါတယ်။မနေ့ကစက်တင်ဘာ3ရက်နေ့ကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆာစုကြည်နဲ့တွေ့ဆုံစဉ်ဒီလက်ကူမျိုးစီမံကိန်းအတွက်ကိုရီးယားနိုင်ငံပိုင်း London Housing လုပ်ငန်းတွေကြံ့ကြံ့မှုမရှိအောင်လုပ်ပေးဖို့ကိုရီးယားသမ္မတကတိုက်တွန်းထားပါတယ်။မနေ့ကပဲစီမံကိန်းရဲ့ဗန်ဒါယီဝန်ကြီးဌာနနဲ့ကိုရီးယားတွင်းကိုထုတ်ပုံပန်းလို့ဒီစီမံကိန်းအတွက်ကုန်ကြမဲ့မြန်မာဘက်ကချင်းငွေကိစ္စကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အခုနှစ်ပထမ6လပတ်ကျဲမြန်မာနိုင်ငံစီမံကိန်းပေါင်း195ခုကနေဒေါ်လာ 3.65 ဘီလီယံယင်းနှုန်းနဲ့ထားပြီးတရုတ်၊စင်ကာပူ၊ထိုင်း၊ဟောင်ကောင်နဲ့ UK ပြီးရင်ကိုရီးယားကနံပါတ်6နေရာမှာအများဆုံးယင်းနှုန်းနဲ့ထားပါတယ်။ကိုရီးယားသမ္မတဟာထိုင်း၊မြန်မာ၊လာအို၃နိုင်ငံ6ရက်တာခရီးစဉ်ရဲ့တပိတ်တဒေသအဖြစ်နဲ့မြန်မာနိုင်ငံကို3ရက်ကြာရောက်လာတာဖြစ်ပြီးသူဟာ1983နောက်ပိုင်းမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တတိယမြောက်ကိုရီးယားသမ္မတလည်းဖြစ်ပါတယ်။